မဒီယာသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစူးစမ်းရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညို
လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘလို့နီးပညာမူဝါဒတွေနဲ့တားဆီးနေတယ်လဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေးလာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့ Nova စနစ်ရနေ့ကကြေညာတာမဟုတ်လားမဆွေမမော
။ Online ပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဋ္ဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြည်သက်အစိုးရတာဝန်ရှိသူတွေကပြောတယ်။ပြည်သက်တံပရာ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင
်အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလဲထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်။အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုရဲဗျ
။သူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီ။အဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲ။ဒီခါအရေးတစ်ခုတည်းကိုအာရုံစိုက်မှလား။နောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလားဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေတီမောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကန့်တွဲတာမတွေ့ရဘူးလို့ပြောပါတယ
်။ Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကို EPP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်။ဘာလို့လဲဆိုရှမ်းလမ်းမှာဖြစ်နေတဲ့ကိစ္စတွေကဘာမှမလုပ်ဘူး။နောက်တစ်ခါကျရင်ကချင်မှာဖြစ်နေတဲ့ပြည်သက်ကမှာတပ်ဖက်နဲ့တပ်ဖက်နဲ့ပြောကြဆူကြတဲ့ကိစ္စတွေရှိကြတာဒါတွေကတော့ဘာမှမလုပ်ဘူး။အဲ့ဒါကြားလို့ရှိရင်ပြည်မီနမုန်ပြည်နယ်ပတ်မှာဒီကမှလည်းတစ်ဖက်နဲ့တစ်ဖက်လူမျိုးစုအုပ်စုတစ်ဖက်ရင်းသေးမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားဘာလို့ဒီလိုကိစ္စရှိနေကြလဲမှ Facebook ဘာမှမလုပ်ဘူးလို့ကျွန်တော်ပြောချင်ပါလူမျိုးစုတစ်ဖက်နဲ့တစ်ဖက်အလုံးအကျုံပြောကြတာဆွေးကြတာရှိတယ်ဗောတစ်ဖက်အုပ်စုကိုဒီတလိษံနဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုန်ကြတာညှိနှိုင်းသိသိအောင်လုပ်တာပေါ့နော်ဥပမာဆိုတစ်ဖက်အုပ်စုကပြောမယ်ဟိုဘက်ကဂရုကောင်းနေအကုန်လုံးတတ်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတာနေနေရတာပဲဒါကလေးကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုန်တိတ်ကလူတို့တဘောမထားတော့ဘောနော်ကျွဲတွေနွားတွေနဲ့နှိုင်းတာခွေးတွေနဲ့နှိုင်းတာဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေကအဲရှိနေတော့မယ်အဲ့ဒီအကောင့်တွေကတော့လည်းကျွန်တော်တွေ့တဲ့လောက်ကမြန်မာဘာသာစကားနဲ့ယူထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေရှားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်ဆိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်သေးလာနေတဲ့ကုမြတ်သူကခုလိုပြောပြတယ်ဗျ
အဲ့ဒီစာရဲ့အတိုင်းမှလုပ်လို့ရှိတယ်လေ။ဒီစာရဲ့အတိုင်းမှအခုလူချင်းကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ TNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကြောင်းသားလုံသမားလယ်သမားတို့ဒီလိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခါမီဒီယာသမားတွေပေါ့မီဒီယာသမားတွေကိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်ကတော့နေပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒတရားထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်နေကျွန်တော်တို့စာမှန်ပေါ့ထိတ်ရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးတွေရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပဲလုံးမအောင်ဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရေးနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်။အဲလက်ရှိနေရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကဟိုတုံးဆွဲသူတွေပိုင်နေပိုင်နောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်နေပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်နေပိုင်မှာဘာအဓိကသတ်ပြရလဲဆိုဒီပတင်းစကားပတင်းမားတွေရောအမုန်းစကားတွေရောအဓိကကျွန်တော်နေနေတူတူပါတာပြီးတော့ဆိုင်ကပ်မှာဖြစ်တယ်ကုမ္ပဏီဒီ dress အခြေစိုက်ကုမ္ပဏီဖြစ်တဲ့ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေတော်တော်လောက်ရှိမနေဘူးဒီလိုအချက်တွေကဒီအမုန်းစကားတွေရဲ့တင်အပားတွေရဲ့တင်စကားအတုပြောင်းတွေပေါ့နော်ပုံစံလေးမျိုးနဲ့ပေးနေတဲ့အမှာသူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအချင်းမြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေပါတော့စကားရဲ့ဟိုအခက်ခံတာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွန့်ကျင်တဲ့ပညာရှင်တွေဒီရက်ခတ်အဖွဲ့ကြီးရဲ့အကူအညီကိုသူတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းကတော့30ပြည့်ပိုင်းကျွန်တော်တို့စီမားဒီပတင်းမျိုးစီစစ်ပိုင်းခြားတဲ့ ပညာရက်ပေါ့နော်ဒီ media literacy ကြောင်းတာဒီကောင်းအားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့ရမြောက်ယုံတယ်တောင်းတဲ့အမုံပွားကြတယ်မှတ်ချက်တွေပေးတာမျိုးရှိတယ်သူတတိယမှာကိုဆက်စင်ဖြန့်လာမျိုးရှိတယ်ဒီကနှစ်ပိုင်းရှိနေပေါ့
အမုံစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုံစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တတမရှိဘူးလို့မြင်ပါတယ
်ကျွန်တော်မြင်ပါရင်တော့တူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ရပါလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားလို့တူနာလည်းပို့လို့ hate speech နဲ့အလို definition ဖတ်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီလိုရေးဆွဲမှလာ Facebook ကနေပြီးတော့ဒီပါလက်တက်နီရှင်ဖွင့်မှာလာပေါ့ဒီကိဒီကိကြောင့်လည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လုပ်မယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ netic ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တစ်ဖက်မှာ free speech ပြောပိုင်ခွင့်ရေးတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမိုးစကားတက်ဖြည့်မှာ Facebook နဲ့6လအတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆီမမော
မြန်မာနိုင်ငံကိစ္စမှာတော့အမုံစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုံစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါရဲ့ရှင်